မြန်မာတပ်မတော်နဲ့ကချင်တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပေါ်တဲ့တိုက်ပွဲကြောင့်တရုတ်မြန်မာနယ်စပ်ကိုထွက်ပြေးတင်းရှောင်နေရတဲ့ကချင်စစ်ဘေးရှောင်တွေထောင်ပေါင်းချီရှိနေဆဲဖြစ်ပြီးအဲ့ဒီဒုက္ခသည်တွေစီကိုနိုင်ငံတကာအဖွဲ့အစည်းတွေတွားရောက်ကူညီဖို့အတွက်ညီမြန်မာအာဏာပိုင်တွေအထူးသဖြင့်မြန်မာစစ်တပ်ကပိတ်ပင်ကန့်သတ်တာတွေမလုပ်ဖို့45 Rights လူအခွင့်အရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ရန်ကုန်ရှန်ဂရီလာဟိုတယ်မှာဒီကနေ့ကျင်းပတဲ့45 Rights အဖွဲ့ရဲ့သတင်းစာရှင်းလင်းပွဲကိုတော့ VOA သတင်းတော့ကိုဇော်ထက်ကပြောပြမှာပါ
။ကချင်ရွှေပြောင်းဒုက္ခသည်တွေကိုနိုင်ငံတကာနဲ့ပြည်တွင်းကအဖွဲ့အစည်းတွေကအကူအညီမပေးနိုင်အောင်လို့မြန်မာအစိုးရက2017ခုနှစ်ကအခုချိန်ထိကန့်သတ်မှုတွေလုပ်နေရဆိုပြီး45 Rights အဖွဲ့ကအစဉ်ကန်သာထုတ်ပြန်လိုက်တာပါ။စစ်ပေးဆောင်ဒုက္ခသည်တွေလိုအပ်နေတဲ့ထောက်ပံ့ခံစား권တွေကိုပိတ်ပင်တားဆီးတာဟာရာဇဝတ်မှုဖြစ်ပြီးဒီလောက်ရောက်ကိုနိုင်ငံတကာရာဇဝတ်တရားရုံး ICC ကအရေးယူဖို့ဒီဥတည်နေတဲ့အကြောင်းအဖွဲ့ရဲ့ပြောရေးဆို권ရှိသူပြောဆိုချက်ကိုအစိုးရကသာမှဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး45 Rights အဖွဲ့ကတမဒဦးဝင်းမြင့်နဲ့အတိုင်ပင်ခံဒေါက်ဆန်းစုကြည်ပါဝင်ဒေါက်တာဝင်းမြတ်ရေးမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဦးတေသာကျော်နဲ့လူ့အခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရစီကိုအောက်တိုဘာ၈ရက်မှာစာပေးပို့ပြီးအကြောင်းကြားခဲ့ပါတယ်။ဒါပေမဲ့လည်းစစ်တပ်ရောအစိုးရပါဒါတုံ့ပြန်ချက်မှမပြီးရကြောင်း45 Rights အဖွဲ့ကပြောရေးဆို권ရှိသူဖြစ်တဲ့ David Bog ကအခုလိုပြောပါရယ
် People delivering assistance to IDPs in Kachin State told us that the final approval for them to do their work comes from the Tamador
ကချင်ဒုက္ခသည်စကန်နေမှာအခုဒီပေးနေတဲ့သူတွေကျွန်တော်တို့ကိုပြောတာကသူတို့သွားလာခွင့်နောက်ဆုံးခွင့်ပြုချက်ကိုကက်မရော်စီကတောက်ခံရတယ်ဆိုတာပါဒါကို NLD အစိုးရအရသာအစိုးရကအရေးယူပြီးဖြေရှင်းပေးတာမရှိခဲ့ပါဘူးအရသာအစိုးရနဲ့စစ်တပ်ကသဘောထားတစ်ခုတည်းကိုပြောလို့ရမှာပါဒါကိုမြင်ရတာကျွန်တော်စိတ်ပြတ်မိပါတယ
်။ဩဂုတ်လ29ရက်ကကုလသမဂ္ဂရဲ့မြန်မာနိုင်ငံအချက်အလက်ရှာဖွေရေးအဖွဲ့ကလည်းမြန်မာအာဏာပိုင်တွေကကချင်ပြည်နယ်မှာရှိတဲ့ရဲသားပြည်သူတွေကိုလူသားချင်းစာနာရေးထောက်ပံ့နေပြီးရပိတ်ပင်ခံရရဲ့အကြောင်းအစိုးရကလည်းမှာဖော်ပြထားပါတယ်။ဒီကိစ္စကိုနိုင်ငံတကာရာဇဝတ်ခုံရုံးမှာချက်ချင်းအရေးယူဖို့တင်ပြတင်တယ်လို့45 Rights အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Amy Smith ကအခုလိုပြောပါတယ
်။ And the reason why that exploration is happening is because of the mounting evidence.
ကချင်အရဲသားတွေဒီမှာတနိုင်ငံလုံးမှာရှိတဲ့အရဲသားတွေပေါ်တခြားလုံးကျူးလွန်ခဲ့တာတွေကယုံကြည်လောက်တဲ့တသက်အထောက်အထားတွေရှိနေပါတယ်။ကျမတို့ဘသူတွေအပေါ်မှာတာဝန်ရှိတယ်လဲဆိုတာတသက်အထောက်အထားတွေကိုလည်းစုံစမ်းစစ်ဆေးတာတွေလုပ်နိုင်ဖို့ထုတ်ဖော်သွားပါမယ်။နိုင်ငံတကာရာဇဝတ်ခုံရုံးမှာအရေးယူနိုင်ဖို့ပါ။ဒါကရှေ့ဆက်ဖို့တိတ်အရေးကြီးပါတယ်
။ 45 Rights ကအမေရိကန်ပြည်အောင်စုနဲ့ဆွစ်ဇာလန်နိုင်ငံမှာမှတ်ပုံတင်ထားတဲ့အဖွဲ့အစည်းဖြစ်ပြီးဒေတာတွင်လူအခွင့်အရေးချိုးဖောက်တာတွေကိုစုံစမ်းဖော်ထုတ်နေတဲ့အရှိတောင်အာရှအခြေစိုက်အဖွဲ့အစည်းဖြစ်ပါတယ်။ဒီအဖွဲ့ရဲ့အစဉ်ကစားထုတ်ပြန်ချက်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတော့တစုံတရာတုံ့ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ။